VOA American အသံမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အောင်လွင်ဦးပါ။အခုတစ်ခါပတ်စဉ်အစီအစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေပြန်ဖွင့်ဖို့အတွက်ဘလောက်ထိအဆင်သင့်ဖြစ်နေပါပြီလဲဆိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ဆွေးနွေးခန်းအစီအစဉ်မှာနားဆင်ကြရမှာပါ။ကဲမင်္ဂလာပါခင်ဗျာဒီမြန်မာနိုင်ငံမှာ COVID-19 ကာယရောဂါကြောင့်ပိတ်ထားတဲ့ကျောင်းတွေကိုဇူလိုင်လထဲမှာပြန်ဖွင့်ဖို့ပြင်ဆင်နေပါပြီဒီချိန်ထဲမှာပဲယောဂကူးစက်မဲ့ NDA ရှိနေသေးတဲ့အတွက်စိုးရိမ်တာတွေလည်းကြားနေရပါတယ်ဆိုတော့ဘာကြောင့်စိုးရိမ်နေကြရတာလဲကျောင်းတွေဖွင့်ခြင်းမဖွင့်ခြင်းရဲ့အကျိုးဆက်တွေနဲ့ရှေ့လျှောက်ပြင်ဆင်ထားဖို့ဘာတွေလိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပညာရေးရှုထောင့်ကျန်းမာရေးရှုထောင့်တွေကနေဆွေးနွေးသွားဖို့အတွက် Thinking Classroom Foundation စဉ်းစားတွေးခေါ်သောစာသင်ခန်း Foundation ဥက္ကဋ္ဌဒေါက်တာသိန်းလွင် Now အမေရိကန်ကျေးဇူးမြန်မာရေးသုံးသပ်သူလည်းဖြစ်အွန်လိုင်းမှာကျမ်းမာရေးဆောင်မတွေလည်းရေးနေတဲ့ဒေါက်တာတင့်ဆွေကိုဖိတ်ခေါ်ထားပါတယ်ဆိုတော့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေမင်္ဂလာပါခင်ဗျာ
မင်္ဂလာခင်ဗျာ
ဟုတ်ကဲ့ဆိုတော့အခုကတော့ဒီနိုင်ငံတော်တော်များများမှာလည်းဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအရှိန်ရော့လာတဲ့အမျှအစိုးရမှတုန်းကဒီသွားလာလှုပ်ရှားမှုကန့်သတ်ထားတာတွေကိုပြန်လျှော့ပေးနေသလိုပဲဒီအာရှနိုင်ငံတချို့မှာဆိုရင်လည်းကျောင်းတွေကိုတဖြည်းဖြည်းချင်းပြန်ဖွင့်ပေးရတယ်လည်းရှိနေပါပြီမြန်မာနိုင်ငံမှာလည်းအခြေခံပညာကျောင်းတွေစူလင်လာတဲ့မှာပြန်ဖွင့်ဖို့ကြေညာထားပါတယ်ဟိုဒါပေမဲ့ကျောင်းပြန်ဖွင့်မဲ့အစီအစဉ်ပေါ်မှာကျောင်းသားတွေမိဘတွေဆရာတွေကျမစိုးရိမ်တဲ့အတန်တွေလည်းကြားနေရပါတယ်ဆိုတော့ပထမတစ်ချက်အနေနဲ့ဒီကျောင်းတွေဖွင့်ခြင်းအပြင်ကျုံကောင်းကျုံဝတ်နိုင်တဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးစီခြင်းပါတယ်ဆိုတော့ဆရာဦးသိန်းတွေအရင်ဆွေးနွေးပေးပါလားခင်ဗျာကျောင်းဖွင့်မဲ့အပေါ်မှာအဓိကစိုးရိမ်ကြတာဘာကြောင့်လို့များနားလည်ထားတယ်ခင်ဗျာဘလို့ပြဿနာတွေကျုံဝတ်နိုင်လို့လဲ
ဒီကုသယောဂကကုသလွယ်တယ်ညံ့တယ်ကုသတဲ့ဆေးမရှိဘူး၊တာကွယ်တဲ့ဆေးမရှိတော့စိုးရိမ်ကြ။ဒီစိုးရိမ်တဲ့နေရာမှာဒီမိဘတွေလည်းစိုးရိမ်တယ်၊သင်ကြားနေဆရာဆရာမတွေလည်းစိုးရိမ်။ဒီဆရာသမဂ္ဂတွေပြောပြောတာဆိုတာလည်းဆက်ဆံ။အေးစိုးရိမ်စိတ်ရှိ။ဒါယောဂကုသမှာဆိုရင်ဒီကျောင်းပွင့်တဲ့အတွက်ယောဂကုသွားရင်ဆက်အန္တရာယ်ဆုံးရှုံးနိုင်တာ။အဲ့ဒီအပေါ်မှာစိုးရိမ်ကြ။နောက်ပြီးတော့ကျွန်တော်တို့ကျောင်းသားတွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိ။ဘာကြောင့်လဲဆိုတော့ဒီယောဂကုဆက်တာ၆ဖြစ်ပြီးမိဘတွေမှာအလုပ်တိုင်းအဆင်မပြေတာတွေရှိတယ်မိဘတွေအလုပ်တွေပိတ်ရတယ်ဆိုင်တွေပိတ်ရတယ်ဆိုတဲ့အခါကျတော့မိဘတွေရဲ့ဝင်ငွေတွေမှာထိခိုက်ရတဲ့အခါကျတော့ကျောင်းသားအပေါ်မှာကလေးအပေါ်မှာလည်းလာပြီးတော့ရေးရိုက်အဲ့ဒီမတိကျမရေရာတဲ့အာတွေဖြစ်လာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာတယ်ဒီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာပြီဆိုရင်ဒီတင်ယူမှုပါပြန်ပြီးတော့ထိခိုက်နေတယ်အခုကျောင်းပြန်ဖွင့်တဲ့အခါကျရင်ဒီယောဂမကူးဆဲအောင်လို့ပြန်မြေပြောင်းအပေါ်ဝင်ခွဲပြီးတော့ထားရမယ်လက်စီရမယ်စသဖြင့်ပေါ့ဒီလိုနေရာမှာကျွန်တော်တို့စာသင်ခန်းနေရာကျောင်းသား80 90 100လောက်ဒီလိုဆရာတယောက်နဲ့တင်နေရတယ်။နောက်ဘုန်းတော်ကြီးတင်ကျောင်းနေဆိုရင်ဒီကမ်းမာကြီးထဲမှာလည်းဒီနားမှာတန်းဟိုနားမှာမကူဆိုတော့ကမ်းမာကြီးထဲမှာအားလုံးကျောင်းသားတွေအနေနဲ့ဆီပြီးတော့တင်တဲ့ဆိုတော့ရောဂါပြဆက်လို့ရတယ်ဒါကြောင့်မိဘတွေစိုးရိမ်တာဆရာတွေစိုးရိမ်တာလည်းအလွန်မဟုတ်ဘူးနောက်ပြင်ကျွန်တော်တို့နိုင်ငံဆရာကြီးကဟိုပညာရေးမှာအရေးပေါ်အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတဲ့လင့်ချင်လာတာဒီမရှိဘူးဒီ education နဲ့ emergency ပေါ့အရေးပေါ်ကြုံလာတဲ့အခြေအနေမှာဘယ်လိုလုပ်ရမလဲဆိုတာလင့်ချင်ထားတာမရှိတဲ့အတွက်ကျွန်တော်တို့ဆရာကြီးအဆင်မဖြစ်ဘူးဒါကြောင့်ဒီကျောင်းဖွင့်နေဆိုရင်ဒါကြောင့်စိုးရိမ်ကြတာကျောင်းသားတွေလည်းစိုးရိမ်နေဆရာတွေလည်းစိုးရိမ်နေမိဘတွေလည်းစိုးရိမ်နေနောက်တစ်ခုကကျောင်းဖွင့်ဖို့ကျောင်းဖွင့်လိုက်တဲ့အခါကျရင်ယောဂကူးဆက်သွားရင်အာကျောင်းပြင်ကိုဆောက်ပြတ်တဲ့လူမှလည်းဒါတာဝန်ရှိသွားနိုင်တယ်လေ။ဆိုတော့အဲ့ဒီဆိုးကျိုးတွေမရပါဘူး
။ဟုတ်ကဲ့။ဆိုတော့ဆရာဦးတဲ့ဆွေမြင်ရောခင်ဗျာဒီမြန်မာနိုင်ငံမှာကျောင်းနေပြန်ဖွင့်မယ့်အစီအစဉ်ပေါ်မှာဆိုးရိမ်စရာအကြောင်းရင်းတွေဘာတွေများရှိနေသလဲဆရာ
။ကျောင်းနေပဲဒီကယောဂကြီးကကဘာယောဂကကြီး။အဲ့တော့ဒီကယောဂကြီးကယောဂကအစ်စ်အခုအထိလည်းပဲမငြိမ့်သေးဘူး။အာတကဘာလုံးမှပြန့်နေသေးတယ်နေထား။မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့အနေအထားမှာကျောင်းဖွင့်တာပါဝင်လူစုဝေးချင်းကိစ္စတွေကအတော်ကိုတင်ထားမယ်ဒီဖြစ်ပါတယ်ဒါကြမ္မာရေးအတွက်ပါပဲဒီကကျွန်တော်တို့လူမျိုးတွေကတရင်အချက်လက်ဒီကိုခိုင်ခိုင်မာမာရတာနဲတယ်နောက်တစ်ခါရပြန်တော့လဲရတဲ့တရင်တွေပုံမှန်မမှန်တာလဲအလေးနဲ့ထားရတယ်မှန်တာလဲဖုံးဖို့ထားရတာရှိတယ်ဒီကြားထဲမှာမယုတ်တဲ့တဲ့င်းဖြတ်မှုတွေကဒီနေ့ကြီးရှိနေလေတော့ကမဖြစ်တင်တာတဲ့ပိုတဲ့အဲဒါကောင်းကျိုးဆက်ကြီးကျွန်တော်တို့ကျောင်းသားမိဘတွေရောကျောင်းသားတွေရော တခါကြောက်ရှာဆံမတွေရောပညာရေးဌာနတောင်းရှိတဲ့ဒီအကောင့်ကျိုးဆက်တည်ရနိုင်တယ်။တကယ်လို့ဟာကြောင်းဝင်ရှိတဲ့ပုံကိုယ်တွေကအာလေးလေးနဲ့စဉ်းစားပြီးဆုံးဖြတ်လို့ကြောက်ဖွင့်လိုက်ရတယ်ပဲကျွန်တော်ထင်တယ်။အဲကြောင်းသားပြပတွေကတကယ်နေတယ်ဆိုတွတ်ကြမှာမဟုတ်ဘူး။အာတချို့လည်းပဲအစိုးရကြည့်ရမှာပေါ့လေ။နောက်တစ်ချက်ကအခုထိကျွန်တော်သိစရာကျောင်းတွေတော်တော်များများပါဒီတိကျခွဲထားရင်းနေရာတွေပြလို့လုပ်ထားကြတာရှိတယ်ခင်ဗျ။အဲတော့ဒါလည်းအရှင်းတွေလုပ်တဲ့ကိစ္စပါ။သို့တော့အဲ့ဒါတွေကနေပြီးတော့အဲအဲ့ဒီစခန်းကြီးကပိတ်ချိန်ကြမှာလားအဲ့ဒီလား။ဒါကပိတ်ချိန်ကြပြီးကျောင်းသားတွေမလာရင်ဒီဒီစတဲ့ငန်းနဲ့အဲပညာရေးဆိုင်ရာအဆောက်အဦကိုဘယ်လိုစနစ်တရားတန်ရှင်းမလဲဆိုတဲ့ချက်တွေကိုပါကျေးဇူးတင်နေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့ဆွေးနွေးတာကျေးဇူးပါဆိုတော့နောက်တစ်ချက်အလင်းလေးကတော့ဒီကျောင်းတွေမပွင့်နိုင်ကျောင်းနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့လည်းဆွေးနွေးစီချင်ပါတယ်ဟိုဆက်စွားလို့စိုးရိမ်မှုတွေကြောင့်ဒီစိတ်ချရတဲ့အချိန်ထိကျောင်းတွေကိုစိတ်ဆက်ပိတ်ထားမယ်ဒါမှမဟုတ်ရင်လည်းအကန့်အသတ်နဲ့ပဲဖွင့်မယ်ဒါမှမဟုတ်ရင်လည်းမိဘတွေကစိုးရိမ်လို့ပဲဖြစ်ဖြစ်ဆက်စွားဆရာတို့ဆွေးထောက်ပြသလိုကလေးတွေကိုဒီကျောင်းမလွတ်တာမျိုးတွေရှိလာမယ်ဆိုရင်ရောနောက်ဆက်တွဲစိုးကျိုးအနေနဲ့ပညာရေးမှာဘာတွေကျောင်းနိုင်လဲဆရာတို့တွေ
ဒီမကြသေးခင်က UNESCO ကထုတ်ပြန်လာတဲ့စာတစာရှိတဲ့ဒီ COVID-19 ဖြစ်နေတဲ့အခြေအနေမှာပေါ့။ကျောင်းတွေပိတ်ထားခြင်းကယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဘလောက်ထိန်းချုပ်နိုင်လဲဆိုတဲ့အထောက်အထားတွေတွေ့နေပါဘူး။ဒါပေမဲ့ထိတဲ့အတွက်ဆရာကြီးမှဆုံးရှုံးတာတော့အထောက်အထားခံရမှာရှိပါတယ်။ဆိုတော့ဘလို့ဆုံးရှုံးမှုတွေလဲဆိုရင်ဒီကျောင်းသားတွေကရှင်းနေကျောင်းပိတ်တဲ့အတွက်ကျောင်းသားတွေပညာသင်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးတယ်နော်လူမှုပေါင်းပေးဆက်ဆံရေးပေါ့ကလေးတွေဆိုတာကြောင်းသွားမယ်တကယ်ရင်းနေကစားကြမယ်စကားပြောမယ်အဲ့ဒီလူမှုပေါင်းပေးဆက်ဆံရေးဆိုင်ရာဆုံးရှုံးမှုဖြစ်နိုင်တယ်နော်ကလေးတစ်ပါးကကြောင်းမှာကစားမယ်ဆိုတော့အဲ့ဒီကစားတာခန္ဓာကိုယ်ဖွံ့ဖြိုးဖို့ဆိုတော့ဒီခုလေးခန္ဓာကိုယ်ဖွံ့ဖြိုးဖို့ဒီပေါင်းပေးဆက်ဆံရေးဒါတွေဆုံးရှုံးနိုင်တယ်နော် UNESCO ကထောက်ပြတာကတခြားနိုင်ငံတွေမှာတွေ့ကြုံရတဲ့ဒီဥပဒေရပြီကြောင်းပိတ်လိုက်ပြီဆိုရင်ကြောင်းပိတ်တဲ့ရဲ့ကြာရှည်သွားရင်ကျောင်းပြန်ဖွင့်တဲ့အခါကျောင်းထံလုံးများတယ်။ဒါလက်တွေ့ထောက်ထားပြီးရှိတယ်။အာကျောင်းပိတ်လိုက်တဲ့အခါကျတော့ကလေးတွေကတခြားလုပ်ပိုင်းတွေပြီးပြီးတည်းဆိုရင်စိုးစိုးအိမ်အောင်ကျသွားတယ်။အာကျောင်းပိတ်ရကြာပြီးတော့မှကျောင်းပြန်ဖွင့်ရင်ကျောင်းထံလုံးများတယ်။အဲကြောင့်ကျောင်းကိုပိတ်ထားရင်အဲ့ဒီစိုးကျိုးတွေရှိတယ်ဆိုတာကနိုင်ငံတကာအတွေ့အကြုံတွေကကျွန်တော်ပြော
တယ်။ဟုတ်ကဲ့။အခုဒီအမေရိကန်မှာတော့ဒီကျောင်းအများစုကဒီပညာသင်နှစ်ကုန်နဲ့ဒီပိတ်ထားပါတယ်။ဟုတ်တခုရှိရတော့မြန်မာနိုင်ငံနဲ့တော့အခြေအနေချင်းကလည်းကွာပါတယ်အမေရိကန်ကဒီလက်တလောကူးစက်မှုကမ္ဘာမှာအများဆုံးလည်းဖြစ်နေပါတယ်ဒီမြန်မာနိုင်ငံအခြေအနေကတော့ဒါလောက်မဆိုးဘူးလို့ပြောရမှာပေါ့လေဆိုတော့ဒီလိုအခြေအနေမှာကျောင်းတွေဖွင့်ဖို့အခုလိုဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်လို့ပြောနိုင်လားဆရာဦးသိန်းလေ
ကယောဂါကဘေးအခြေအနေကြီးနေစွာကျွန်တော်မပြောနိုင်ဘူးဒါတူနေရှိသွားလဲဒါပြောထားတာဒီ COVID-19 ယောဂါလုံးဝပြင်းစင်သွားအောင်လုပ်နိုင်ကျွန်တော်တို့ကအခုနေရမှာယောဂါကျွန်တော်ယောဂါကိုရင်ဆိုင်ရမှာဒီယောဂါတော့ကင်းစီအောင်လုပ်နိုင်တဲ့အထိကျောင်းပိတ်ထားမယ်ဆိုရင်ဒါကျွန်တော်ပညာရေးအများကြီးဆုံးရှုံးနေတယ်ကလေးတယောက်ချင်းဆုံးရှုံးတာမဟုတ်ဘူးကျွန်တော်ကနိုင်ငံရဲ့စီးပွားရေးအစားကလေးတွေပညာသင်ခွင့်မရတဲ့အတွက်တက်မွေးကျောင်းဆိုင်ရာဘာတရက်တွေသင်ခွင့်မရတဲ့အတွက်ဒါစီးပွားရေးကထိခိုက်တယ်ဒါကျောင်းပိတ်ချင်းပိတ်တာကတော့ဆုံးရှုံးပုံများတယ်အဲ့ဒါကြောင့်ကျွန်တော်တို့ကအကန့်နိုင်ဆုံးဟိုကယောဂါကူးစက်မှုမရှိအောင်ကနေဒီလောက်ထိမ့်သိမ့်ပြီးတော့ဆိုတာပညာရေးကိုရအောင်လုပ်ပေးတာတော့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဒါတစ်ခါကလည်းဒါကျွန်တော်ကျမ်းမာရေးဘက်ကဆရာဒေါက်တာပြည့်စုံတို့ကျမ်းမာရေးဘက်ကနားလည်တဲ့သူတွေရဲ့အကြံပေးချက်ကတော့ရေးချိပါတယ်။ကျမ်းမာရေးရပရိုတန်နဲ့ထိမ့်နိုင်တဲ့အခြေအနေဆိုရင်ကျွန်တော်ကြောင်းဖုံတာပေါင်းတယ်လို့မြင်ပါတယ်
။ Okay ဆိုတော့ဟိုဆရာဦးတင်းစီကိုလည်းမေးချင်ပါတယ်။အခုဆိုရင်ဒီကာယောကစတဲ့တရုတ်နိုင်ငံအပါအဝင်ဒီကူးစက်မှုတွေအဆိုးဆုံးကြုံရတဲ့နိုင်ငံတွေမှာတော်လာလှုပ်ရှားမှုတွေကိုကန့်သတ်ထားတာတွေပြန်လျှော့ပေးလာနေတယ်လို့ကျောင်းနေလုပ်ငန်းတွေလည်းပြန်ဖွင့်ပေးနေပါတယ်။ဒါပေမဲ့ WHO ပါဝင်ဒီကျန်းမာရေးပညာရှင်တွေဘက်ကတော့ပြန်ဖွင့်တဲ့နေရာမှာဒီရုပ်တရက်ယောဂကူးစက်မှုတွေကြုံလာရင်ဟိုချက်ချင်းတုံ့ပြန်နိုင်စွမ်းရှိဖို့အပါအဝင်ပေါ့လေအသိပြင်ထားဖို့လိုရဆိုပြီးတော့သတိပေးရလည်းရှိပါတယ်။ဆိုတော့မြန်မာနိုင်ငံရဲ့အခြေအနေကဒီလိုအသိအနေထားမှရှိနေရလားအထူးသဖြင့်ကျောင်းတွေပြန်ဖွင့်ဖို့ဆုံးဖြတ်တာမှန်ကန်တဲ့ဆုံးဖြတ်ချက်အခုချိန်မှာဟုတ်ရလားဆရာဦးတင်ဆို
Okay.ကျွန်တော်တို့ပုံမလင်းနေတဲ့အာမနာနာဆွေးနွေးရရင်ကျွန်တော်တို့နိုင်ငံဟာအရာရာအမြတ်မှနောက်ကျပါလိမ့်မယ်။အမြတ်မှဖွံ့ဖြိုးမှုနည်းပြီးတော့အသိပညာလည်းနည်းပါတယ်။ဒီကာယောဂါကြီးတရုတ်ပြည်မှာစဖြစ်တော့ကျွန်တော်တို့နိုင်ငံမှာပြင်ဆင်မှုအတော့ကိုအားနေခဲ့တယ်ပါလေ။ဒါတောင်မှရှိတယ်ဝန်ခံထားတယ်လို့ကျွန်တော်ယူဆပါတယ်။နောက်ပိုင်းမှာလည်းရတာပေါ့နော်။တခါ ဒီယောဂါကတော်တော်ဆန်းတဲ့ယောဂါအဲတယုတ်ဒီယောဥယောပမာယောဂါဟိုစီဘွားကြီးဖိအားကြီးဆွဲအားကြီးတခြားတခြားအကြောင်းတွေကြောင့်ပြန်ပြီးတော့တင်းကျပ်မှုတွေရှော့တဲ့အခါမှာဒုတိယလိုင်းများဝင်မလာဆိုတဲ့တန်တရားတစ်ခုဝင်ရဝင်ထားပါတယ်ခုလက်တာဦးတို့ယူဆိုင်ကြည့်ကြည့်ကြတယ်နောက်တစ်ချက်ကဒီရပိုင်းမှာပဲဒီ WHO ရောဒီ CDC ရောကတော်ရှိကျမကြီးသိပညာရှင်တွေကပြောတာဒီကာယောဂပိုးကနောက်တော့မှတစ်သလုံးတော့ရှိကောင်းရှိနေနိုင်မယ်အထိဆိုရရပါတယ်ဒါကြောင့်ကျွန်တော်ကဒီယောဂနဲ့ပဲဆက်နေကောင်းနေရမယ်အဲ့ဒါကျွန်တော်တို့ကကြောက်တွေဖွင့်လို့ရှိရင်ဒါတွေနဲ့ကျွန်တော်တို့နေကြရမယ်နေထားမှာကြိုတင်ပြင်ဆင်မှုစီမံခန့်ခွဲမှုဖြည့်ဆည်းမှုအပိုင်းမှာအတော့အားနည်းနေတဲ့အနေထားမှာဒီကြောက်တွေပြန်ဖွင့်ရင်အနှုတ်သဘောဘက်ကတော့လေးလေးနက်နက်ပူပြီးစဉ်းစားတင်ကြရတယ်လို့ဟိုတောင်ဝရှိတဲ့ပုံပုံရောကြောက်နာမိပါတွေရောဟလာစဉ်းစားတတ်တဲ့ကြောက်သားတွေဒီချိပေါ့နော်အဲဟိုစဉ်းစားတင်ကြပါတယ
်ဟုတ်ကဲ့ဟိုကိုကတော့ဘလူးဝက်ဖြစ်ကြောက်တွေကတော့ပြန်ဖွင့်ဖို့လည်းကြီးညာထားပြီဆိုတော့ဟိုဖွင့်တင်တာမဖွင့်တင်တာကိုစဉ်းစားမဲ့အစဉ်ကိုဟိုကြော်သွားပြီလို့ပဲပြောရမှာပဲဆိုတော့ဘလို့ပုံစံနဲ့ဖွင့်မလဲဆိုတာပဲစဉ်းစားရလိမ့်မယ်ထင်ပါတယ်ဆိုတော့ဆရာဦးတင်းတွေခင်ဗျာဒီကြောင်းဖွင့်မယ်ဆိုရင်ထုံးစံတိုင်းကြောင်းရရတဲ့လုပ်ငန်းတွေနောက်ဆက်တဲ့တွားရေးလာရေးပေါ့လေဆက်တဲ့ထိတွေ့ဆက်ဆံမယ်ကိစ္စတွေလည်းပါလာပါလိမ့်မယ်ဆိုတော့ဒါတွေတွေ့ရောဘာတွေပြင်ဆင်ထားဖို့များလိုမလဲဆရာဦးတင်းတွေ
ဘုကြောင်းဖွင့်တဲ့နိုင်ငံတွေမှာတော့ဒီ online စနစ်ကိုတုံးကြတာတွေ့ဒီ online learning ပေါ့သူတို့ပြင်တက်ကူတွေမှာလောက်ကြတာရှိတယ်နောက်ရေဒီယိုတို့တယ်လီဗီရှင်းကနေပို့ချတတ်ပြီးထုတ်ပြန်တာရှိတယ်ဒီလိုနည်းစနစ်နဲ့အခုဒီအဝေးတင်စနစ်နဲ့လုံးဖို့ဆိုပြီးတော့ကြံပေးလာတာရှိတယ်ကျွန်တော်တို့အင်ဂျီရင်ဒီအိန္ဒိယနိုင်ငံဆိုရင်အခုမကြသေးခင်ရပဲဟောတက်ကတူတရာကတော့သူတို့ဟောကျောင်းပြနေတဲ့ကျောင်းသားတွေကိုအဝေးတင်စနစ်နဲ့ပို့ချပြီးတော့ဝက်ပေးဖို့ဆိုတာသူတို့ဆုံးဖြတ်ချက်ကြတယ်ဆိုတော့အဲ့ဒီလိုစနစ်နဲ့လုပ်နေတာရှိတယ်ဒီတော့ကျွန်တော်နိုင်ငံမှာကဒီအဝေးတင်စနစ်လုပ်ဖို့ဟာဂျီရိုမှာအဆင်မပြေဘူးလို့ကျွန်တော်ထင်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့အင်တာနက်သုံးဆွဲနိုင်မှုကဒီအတော်လေးနည်းနေတချို့မှာရှိပါတယ်ဒါအင်တာနက်သုံးနိုင်တာရှိတယ်အင်တာနက်နည်းလမ်းလည်းရှိတယ်။ဒါပေမဲ့ဒီ online စနစ်ကိုပုံထိုက်ပြီးပညာရေးအခွင့်အလမ်းတွေများဖြစ်လာမှာကျွန်တော်ဆွေးနွေးတယ်။ဘာကြောင့်လဲဆိုတော့ဒီခြေလက်တော်ရွာတွေမှာတောင်ပေါ်ဒေသတွေမှာအင်တာနက်မသုံးနိုင်ဘူး။နည်းလမ်းလည်းမသိဘူးနည်းပညာလည်းမသိဘူးပစ္စည်းကိရိယာလည်းမရှိဘူး။အဲ့တော့ online စနစ်ဒီမှာ online learning ဆိုရင်ဒါပညာရေးမြင်များကိုဖြစ်လာတယ်။ television နဲ့ radio တို့ကကျေးလက်လေးကြီးရောက်သွား radio နဲ့ပို့ချပါလားဆိုရင်အာဖရိကနိုင်ငံတွေမှာတွေ့ကြုံရှိပြီးသား radio နဲ့ပို့ချတဲ့သင်ခန်းစာတွေမှာသူတို့စာပေလောက်ကြည့်တဲ့အခါကျတော့ကျောင်းသား20ရာခိုင်နှုန်းလောက်ပဲသင်ခန်းစာကိုနားထောင်80လောက်ကနားမထောင်ကျွန်တော်တို့ online စနစ်ကထိရောက်မှုမရှိတော့တာအဆင်မပြေနိုင်ဘူး။ဒါကြောင့်ကျွန်တော်တို့အခုရေးပေါ်အခြေအနေမှာပေါ့အဝေးတင်စနစ်နဲ့တင်မှုဆိုရင်မဖြစ်နိုင်ဘူးလို့ကျွန်တော်ထင်တယ်။နောက်ပညာရေးဥက္ကဋ္ဌပြောတာရှိတယ်တော့ home school လေးဆိုပြီးတော့မိဘတွေကတင်ပြပါဆိုပြီးပြောလာတာရှိတယ်။ဒါလည်းအခွင့်အလမ်းမရှိနိုင်ဘူး။ဒါအိမ်မှာ home school လုပ်တာကမိဘကပညာတတ်တဲ့မိဘအဆင်ပြေတဲ့မိဘမျိုးတွေလုပ်နိုင်တယ်။ကျွန်တော်တောင်ပေါ်ဒေသကြီးလက်ကတောင်ပေါ်ကသမားတွေကအိမ်မှာကလေးတွေစာတင်ပြဖို့ဆိုတာအခက်အခဲရှိတယ်။ဆိုတော့အဲ့ဒီအတွက်အဝေးတင်စနစ်ကိုရည်လိုမှာသုံးဖို့ဆိုတာကျွန်တော်ရှိမှာအကဲကဲရှိတယ်ဒါပေမဲ့ရေရှည်အတွက်ကတော့ဒီအနည်းနဲ့တုံတယ်အခုဒီ COVID-19 ဖြစ်လိုက်တဲ့အတွက်အလိုလိုပေါ့ပညာရေးမောင်စီးပွားရေးမောင်တခြားကဏ္ဍအသီးသီးကအင်တာနက်ကိုမရှိမဖြစ်သုံးလာကျွန်တော်အင်တာနက်သုံးဖို့အတွက်ကိုကျွန်တော်တို့တုံးပို့လိုက်တာဒါရေရှည်မှာကျွန်တော်တို့အင်တာနက်သုံးဖို့သုံးပါအဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်ကျွန်တော်တို့မှာအင်တာနက်သုံးနိုင်တဲ့နီလန်ကောပစ္စည်းကိရိယာရောရှိလို့အလွယ်တကူသုံးနိုင်ဖို့လိုတယ်အခမဲ့ဖြစ်ဖို့လိုနောက်အခုကျွန်တော်ဒရင်တွေဖတ်တဲ့အခါကျတော့ဒီတောင်ကိုရီးယားနိုင်ငံမှာအခု online စနစ်သုံးဖို့အတွက်သူတို့ဒီအရေးပေါ်ပညာရေးရန်ပုံတွေပေါ့ဒေါ်လာတန်ပေါင်း250သုံးတယ်။အဲဒီလိုမျိုးကျွန်တော်တို့နိုင်ငံကလည်းဒီကျင်းစင်မှုလိုမှချင်းတယ်။ဒီ internet သုံးနိုင်ဖို့အတွက်ဒါရှိပညာရောဆရာတွေရဲ့ကျောင်းသားတွေအတွက်သင်တန်းတွေပေးတာလုံလောက်တဲ့ပစ္စည်းကိရိယာတွေစုဆောင်တာအခါဒီကိုကျွန်တော်တို့ပြင်ဆင်ပြီးတော့ရေးရှည်မှာတော့ကျွန်တော်တို့ online စနစ်နဲ့တွဲရင်ကောင်းတယ်။အဲ့တော့ပညာရေးနောက်ဆက်မဖြစ်အောင်လုပ်တဲ့နည်းလမ်းကရှိရှိဆိုရင်တော့ကျွန်တော်ကအဝေးတင်စနစ်ပေါ့ online စနစ်နဲ့သင်တာမျိုးကိုပြင်ဆင်ထားတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့ပညာရေးအသုံးစိတ်တွေပို့ပြီးတော့သုံးတယ်။ရေးရှိအတွက်ကျွန်တော်တို့လုပ်တင်တယ်လို့ပြင်ပါမယ
်။ဟုတ်ကဲ့ဆိုတော့ဆရာဦးတက်ဆွေမျိုးရောခင်ဗျာအခုကျောင်းတွေကိုကျွန်တော်တို့ဘယ်လိုပုံစံနဲ့ဖွင့်မလဲဆိုတဲ့အပိုင်းကိုဆွေးနွေးစီချင်ပါတယ်။ဟိုအထူးသဖြင့်ပေါ့လေဒီရာသီတုပ်ကွေးလိုတာမန် ကုသယောဂမျိုးတွေကဒီကျောင်းပွင့်ရာတွေမှာအဖြစ်များလေးရှိတယ်ဆိုပြီးတော့တချို့သုတေသနတွေမှာပြောထားတာမျိုးတွေရှိတော့ဒါကဒီကျောင်းတွေမှာကလေးတွေရဲ့နေထိုင်မှုပုံစံနဲ့ဆက်နွယ်နိုင်တယ်ဆိုတော့အယူဆတွေလည်းရှိနေပါတယ်ဆိုတော့အခုရာသီတုတ်ခွေးလိုတာမန်ယောဂတော်မှာကုသလွယ်တယ်ဆိုတော့အခုလိုကုသမြန်တဲ့ကိုဗစ်လိုယောဂမျိုးကဒီကျောင်းပွင့်တဲ့အချိန်မျိုးတွေမှာဖြစ်နိုင်တဲ့အန္တရာယ်ကိုပိုများမလာနိုင်ဘူးဆရာဦးတစ်ဆွေ
မှန်ပါတယ်ခင်ဗျလူစုလူဝေးလို့ခေါ်ရမယ်ကျောင်းတွေလာပြန်ပွင့်လိုက်ပြီးကျောင်းသားတွေရာနဲ့ထောင်းနေချင်းဒီတဲ့ကမှာယောကုသယောဂအပေါင်းဆုံးဟာကုသဖို့ခွန်းနန်းနေဖို့ကျိုးစုဖွင့်ပေးတယ်ဖြစ်တာနော်ဟိုကိုဗစ် -19 ကြတော့လူချင်းကြီးဆက်တာနဲ့တော်တော်လေးကိုခွန်းနန်းပုံများဒါကြောင့်လူတွေတက်ကြောက်ပြီးနေရတဲ့အနေအထားမှာဟိုကျောင်းသားချင်းနေကျောင်းဖွင့်လေဗင်ဖက်ကြတာဟိုဆိုတော့ဒီအကျင့်ကလည်းကျွန်တော်တို့ပြင်လို့မရဘူးဆိုတော့တော်တော်ကြီးကိုသတိထားမယ်အနေအထားကြီးတစ်ခုလို့ကျွန်တော်မြင်တယ်ခင်ဗျာဒီကယောဂါကိုအကြောင်းပြုပြီးတော့เนาะကျွန်တော်ဆွနေတဲ့အခါမှာဆွနေရတိုင်းမှာဒီချီနီဇိုးကိုအခွန်ကောင်းတရအနေနဲ့လှည့်ပြီးသုံးနိုင်တော့ကောင်းတယ်ခင်ဗျာဒီယောဂါကိုအကြောင်းပြုပြီးတော့အနာဂတ်ကျွန်တော်တို့တိုင်းပြည်ကလေးတွေလူငယ်တွေရဲ့ပညာရေးကိုတွတ်တက်အောင်လုပ်ဖို့ဟိုအခွန်ကောင်းဒီနဲ့စဉ်းစားသင့်ကြတယ်ဒီလိုလုပ်တဲ့အခါမှာတက်နေတဲ့ဆိုတာ energy ဆိုတာတခုတည်းလုပ်လို့မရဘူးတမ်းလို့လည်းပါမယ်။နောက်တခြားသောနိုင်ငံကြီးအင်အားစုတွေရောနိုင်ငံကြီးမဟုတ်တဲ့အင်အားစုတွေရောပါပြီးတော့စဉ်းစားရအမေနေတာတင်းရမြေခွန်ကောင်းကြီးတရက်ကိုအစ်စ်ဆန်းပေါ့နော်အစ်စ်လုံးသိညာတယ်။ပညာရေးတွေအမျိုးသားရေးဆိုင်ရာကြီးပြဿနာဖြစ်တယ်။ဟိုလက်ရှိနိုင်ငံကြီးပါတီကအမနာရပြောရဲလေဒီပါလို့တဲ့လောက်တော့ဝေဖန်မဲ့အဆင်ကမတက်ကြဘူး။တမ်းလို့လည်းဒီတိုင်းပဲဖြစ်နေတယ်။အဲ့ဒါတော့တမျိုးသားလုံးနဲ့ဆိုင်တဲ့တိုင်းပြည်လုံးနဲ့ဆိုင်တဲ့အရေးကိစ္စကြီးမှာတိုင်းသူပြည်သားတိုင်းအင်အားစုတိုင်းကိုအကြောင်းပြုပြီးတော့အပြည့်တော်စဉ်းစားမှုတွေလှုပ်ဆောင်မှုတွေအမျိုးမျိုးကိုထည့်သွင်းကြတယ်။တနည်းအားဖြင့်ဟိုအန္တမကောင်းတဲ့အိမ်မကြီးတစ်ခုကိုကောင်းတဲ့ဖော်နယ်အောင်ကြိုးစားသင်ကြတယ်လို့လည်းကျွန်တော်ကြံပေးပါရစေခင်ဗျာ
။ဟုတ်ကဲ့ဆရာဦးတင်ဆွေးနွေးတော့ကျေးဇူးပါ။ဆိုတော့ဆရာဦးတင်ရယ်ဆွေးနွေးတဲ့ဟိုကိစ္စတစ်ခုကိုဆက်ပြီးဆွေးနွေးချင်တာရှိပါတယ်။ကျေးဇူးဆရာဦးတင်ဆွေလည်းထောက်ပြပါလေဒီကိစ္စကိုပဲဒီယောဂိုင်းနဲ့ကျွန်တော်တို့ကအချိန်ကာလတစ်ခုအထိဆက်ပြီးတော့အတူနေသွားမယ်အခြေအနေကြီးပေါ့လေဆိုတော့ဒီလိုအခြေအနေမျိုးမှာသူသဖြင့်ဒီကျောင်းနေဆိုတာကတော့ဒီကလေးတွေဆိုတာလည်းပြေးလွှာဆော့ကစားကြတဲ့ကလေးတွေဆိုတော့ဒီယောဂါကာဝတ်ထိန်းချုပ်ရေးမှာတိကျကြတဲ့ဒီ social distancing တို့ဒီနောက်ပြီးတော့နှာခေါင်းစည်းတက်ဖို့ဆိုတာမျိုးတွေကိုတင်းတင်းကြပ်ကြပ်လုပ်နိုင်ဖို့ဆိုတာလည်းတိတ်တော့တေချာတဲ့အခြေအနေမျိုးမရှိပါဘူးဆိုတော့ဒီလိုအခြေအနေမျိုးမှာအကောင်းဆုံးအနေနဲ့ဒီလိုစာသင်ခန်းတွေကိုပြန်သွားကြရတဲ့အခါမှာလူပုံစံမျိုးတွေနဲ့ပြန်သွားရင်အကောင်းဆုံးအနေနဲ့အကင်းဆုံးဖြစ်နိုင်မလဲဆရာဦးသိန်းလေ
ဟုတ်ကဲ့ဟိုကျွန်တော်တို့ကျောင်းတွေဟောပြန်ဆွေးတော့ကလေးတွေကျောင်းပြန်သွားတဲ့အခါမှာဒီကျွန်တော်တို့အခုဆွီဒင်ဒီ COVID-19 ကိုရင်ဆိုင်တဲ့အခါမှာနိုင်ငံတစ်ခုနဲ့တစ်ခုနဲ့နှီးလန့်ချင်းမတူဘူးအဲဆွီဒင်နိုင်ငံရဲ့ရင်ဆိုင်မှုလည်းကျွန်တော်ဖတ်ကြည့်တဲ့သူတို့ကအိမ်ထဲမှာဖိတ်ထားတာပေါ့ဒီလေတို့လှက်လာသွားတယ်ပန်းညာသွားတယ်ကစားတယ်သူကြည့်တာလက်ကတော့တော့ယောဂဆွေးတယ်ဒါပေမဲ့ဒီရှိမှာယောဂကုကံနိုင်စွာတက်လာအောင်လုပ်တော့ခလေးတွေကိုလည်းအလားတူပဲပြင်မှာသွားတဲ့ကေးရှင်းကစားတဲ့ဆောက်ကစားခြင်းရပြီးသူတို့ရဲ့ကာကိုရဲ့ကုကံနိုင်စွာမြင့်တာတော့ဒီရှိမှာဒီယောဂကုဆက်မှုခံနိုင်မယ်ဆိုတဲ့ဒီစားခုမရှိဘူးဆိုတော့အဲ့ဒါလေးကျွန်တော်ဆက်ပြီးစဉ်းစားတင်ပြီးနောက်ကျောင်းကြီးခုနှစ်အခါမှာအခုဘယ်သူကရင်စားဖွင့်လဲဆိုတော့ကလေးငယ်လေးတွေစားဖွင့်မှုကြံပေးတယ်။ဘာကြောင့်လဲဆိုတော့ဒီ COVID-19 ဖြစ်တဲ့အခါမှာဒီယောဂကုဆက်တဲ့ကောင်မှာအသက်ကြီးတဲ့လူတွေကကုဆက်တယ်ပေါ့အန်ဒီယံများတယ်ခလေးတွေကကုဆက်တာနည်းတယ်ကုဆက်ရင်လည်းဒါစူးစူးဟောအသိကဖြစ်တဲ့ခါကျတော့ခလေးတွေလည်းစပြီးတော့ကျောင်းပွင့်တယ်အဲ့ဒီလိုမျိုးကျွန်တော်စပြီးတော့အချံပေးခြင်းတယ်ဒီကျောင်းပွင့်တဲ့ခါမှာတပြိုင်တည်းအကုန်လုံးပွင့်လိုက်တာမဟုတ်ဘဲနဲ့ငယ်တဲ့အတန်းတွေစပြီးတော့တပြေးချင်းရှင်းသားရအောင်လို့ဒီမှာကျွန်တော်တို့နည်းလမ်းရပြီးရှင်းသားလည်းရပြီးအန်ဒီယံလည်းမလာတော့မှာတပြေးချင်းတိုးပွင့်တာကောင်းတယ်လို့ထင်တယ်အာကျွန်တော်ကျောင်းဖွင့်တဲ့အစီအစဉ်နောက်နီလန်းပိုင်းကျွန်တော်တို့ကျောင်းကြီးကဒီကျောင်းသား60 90ကိုဆရာတယောက်တရနေဆရာတင်နေတော့စာသင်ခန်းထဲမှာကလေးတွေစုတယ်ကျွန်တော်တင်တဲ့နီးတွေပြောင်းလဲပုံစံချင်းလဲတင်တဲ့နီးကကလေးအလုံးတစုတည်းတင်တာဟိုဘယ်နဲ့အုပ်စုငယ်လေးတွေခွဲပြီးတော့တင်တဲ့နီးမျိုးကိုကျွန်တော်တို့လုပ်ဖို့လုပ်မချင်းလဲအုပ်စုတစုကို၄ယောက်၅ယောက်ဆိုရင်ဒါကလေးတွေချဲလိုက်လို့ရတယ်စာသင်ခန်းထဲမှာကြီးတင်နေတာမဟုတ်တော့ဘယ်နဲ့ဒီကျောင်းအားကစားကွင်းထဲမှာချမ်းရဲ့ပန်းချံမှာဖြစ်ပြီးအောက်မှာပွားတည်လို့ရတယ်လို့အစုပွဲတာသူတို့ကိုဒီအုပ်စုလိုက်တာဝန်ပေးပြီးတော့သူအုပ်စုလိုက်ဒိနာတဲ့နီးနဲ့စတေးနဲ့နီးဆိုရင်ခုန တောင်နဲ့တောင်နဲ့ခဝေးဝေးလေးချဲထားလို့လည်းရတယ်အဲ့လိုဒီစနစ်တွေလုပ်ဖို့လိုမယ်အခုကျွန်တော်တို့ပမာဏငါပြင်ဆင်နေတဲ့အချိန်မှာအခုဒီတိုင်းဌာနဆရာတွေကိုလည်းသင်တန်းပေးဖို့ရှိတယ်သူပြောတယ်အဲ့ဒီကမှဒီနေရာမှာဒီအရေးပေါ်ချိန်နေပါယောဂကုသမှုအနည်းအောင်ဘယ်လိုမီးလမ်းနဲ့လုပ်မလဲစာတင်ဒန်းစီကံကဘယ်လိုလုပ်မလဲကောင်းတဲ့တည်မှုတွေအတွက်ဘယ်လိုလုပ်မလဲဆိုတဲ့နည်းလမ်းတွေလည်းရှိပါတယ်အဲ့ဒီနည်းလမ်းတွေကိုအသုံးပြုခြင်းအပြင်ဒါကျွန်တော်တို့လောလောဆယ်မှာအွန်လိုင်းမသုံးနိုင်ဘူးအတွက်ကျောင်းပေါ်တဲ့အခါမှာအာမေရဲ့အနည်းဆုံးဖြစ်အောင်လုပ်နိုင်တဲ့နည်းလမ်းမျိုးကိုဆောင်ရွက်တင်ပြလို့ကျွန်တော်အဲ့လိုမြင်တယ်
โอเคสรุปเสียอุติสวยมีออกเนี่ยที่เจ้ามาอิชูเรามาပြောมั้ยဆိုရင်ကျွန်တော်တို့ကလေးတွေဒီเจ้าสาติงงานนี่ကိုပြန်သွားတဲ့အခါမှာဒီယောဂကုသတဲ့အန်ဒီအကင်းဆုံးဖြစ်အောင်ဘယ်လိုပုံစံမျိုးတွေနဲ့ပြင်ဆင်ထားဖို့များလိုမလဲခင်ဗျဆရာ
โอเคအဓိကနဲ့ချက်ပဲပရမတ်ချက်ကကျွန်တော်တို့ဒီควอรันทีนအသုံးပြုထားတဲ့အကြောင်းတန်ရှင်းရလို့ပို့လို့ပါတယ်တန်ရှင်းဆိုတော့ပို့တန်ရှင်းပို့တန်ရှင်းဆိုတော့ဒီเจ้าသားတိုင်းเจ้าဆရာဆရာမတိုင်းဟာတကူကြီးတန်ရှင်းရပေါ့အရင်ကရှိနေတဲ့တန်ရှင်းရတဲ့အခုကာယယောဂကြောင့်အတက်သုံးပြရမယ်လက်စေးချင်းကိစ္စနှာခေါင်းစည်းကိစ္စဟာလားတိတွေ့ဆက်ဆံခြင်းကိစ္စဒီမှာစနစ်ကြတဲ့ကာကွယ်မှုစနစ်ဒီကိုတက်တက်လုံးဒီယောဂမှာမဟုတ်ဘူးကိုယ်ရည်တန်ရှင်းအလေးချစ်ကျွန်တော်တို့ပမာတိလုံးမှာကြောင်းမှစပြီးတော့တက်တက်နေလို့တက်လာတဲ့နေရှိလာတဲ့နေလို့ကျွန်တော်ယူဆတယ်ဒုတိယတစ်ချက်ကစစ်ဆေးခြင်း test ပေါ့နော်ကိုရိုနာဗိုင်းရပ်စ်ယောဂကုသမှုရှိမရှိစံတမှုဟာဒီနေ့အထိကျွန်တော်သိသလောက်ကျွန်တော်တို့နိုင်ငံမှာအမှနည်းသေးတယ်အားနည်းသေးတယ်မပြည့်စုံသေးဘူးအဲ့တော့အကြောင်းတွေဖွင့်ရင်ဖြစ်လာမယ်ဟုတ်လားနောက်ဆက်တွဲဒီအတွက်စစ်ဆေးမှုအစီအစဉ်တွေခုတည်းကဖြစ်တင်းပြီးတော့လုံလုံလောက်လောက်ဖြစ်တောင်းနဲ့သိမ်းနဲ့တန်းနဲ့ချီတဲ့စစ်ဆေးမှုတွေရှိနိုင်အောင်ကျွန်တော်ခုတည်းဖြစ်တင်းထားတယ်လို့ကျွန်တော်ဒီချက်ကိုဆွေးနွေးပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီနောက်ဆုံးအချုပ်အနေနဲ့ကျွန်တော်ဆွေးနွေးစီရင်တော့ဒီရှေ့လာမယ့်အနာဂတ်နဲ့ပတ်သက်လို့ပေါ့နော်အခုကိုဗစ်ကရောကဒီ digital kit ကိုဇွတ်တွန်းပို့သလိုဖြစ်သွားတယ်ဆိုတော့ငင်းလို့မရပါဘူးဒါပေမဲ့ဟိုတစ်ချိန်တည်းမှာပဲဒီလို digital kit မှာနည်းပညာအသုံးချနိုင်စွမ်းနေကွာဟာချက်တွေကဒီကိုဗစ်အလွန်ကာလမှာနိုင်ငံတွေအတွက်အဓိကစိန်ခေါ်မှုဖြစ်လာနိုင်တယ်ဆိုတော့ဟိုကုလသမဂ္ဂတွင်ရမှုချက်ကိုလည်းမကြသေးခင်တော့ပဲသတိပေးထားဥပါတယ်ဆိုတော့အထူးသဖြင့်ဒီမြန်မာနိုင်ငံလိုဖွံ့ဖြိုးဆဲနိုင်ငံမျိုးတွေအနေနဲ့ဒီလိုကွာဟာချက်မျိုးတွေမကြုံရအောင်နောက်တစ်ချိန်တည်းမှာပဲ digital kit ကိုအမိလိုက်နိုင်မှုဆိုရင်ဒီလိုရရှိကျွန်တော်တို့ဘာတွေများပြင်ထားဖို့လိုလဲဆရာဦးသိန်းလေ
ကျွန်တော်တို့နည်းပညာဘိုင်းရကျွမ်းကျင်ဖို့လိုလို့လာမယ်ကျွန်တော်တို့ဒီအင်တာနက်သုံးနိုင်ဖို့ပေါ့အွန်လိုင်းလမ်းသုံးနိုင်ဖို့အတွက်ဆရာတွေလည်းကျွမ်းကျင်ဖို့လိုမယ်ကျွန်တော်တို့ကျွမ်းကျင်ဖို့လိုမယ်ဒါနည်းလမ်းပိုင်းကျွန်တော်တို့ပြင်ဆင်ဖို့လိုတော့ကျွန်တော်တို့ဒီ PC တွေလွယ်တကူသုံးပြနိုင်ဖို့ကောင်းကျောင်းသားတွေကွန်ပျူတာသုံးနိုင်တယ်အွန်လိုင်းသုံးနိုင်တယ်အဲ့ဒီအတွက်ကျွန်တော်တို့ကပစ္စည်းကရိယာတွေတိုးတယ်အဲ့ဒီအတွက်ကျွန်တော်တို့ပြင်ဆင်ထားဖို့လိုတယ်နောက်ကျွန်တော်တို့เจ้ามาดิปัญญาอิสระตรงนี้อคันเนี่ยคิดปุ๊บดิเตปุ๊งกะเนี่ยสาบอินเทอร์เน็ตดิต้งเนี่ยอคุณอคะดิเจ้ากะดิด้วยอคันเนี่ยคิดได้หาမျိုးลงไปปุ๊บลงมั้ยอะถ้ามาเราก็มีไล่ได้ดิเจ้าเนี่ยเจ้าก็งวยจี้ต้งซ้วยมาต้งซ้วยไหนมาดิออนไลน์ก็ต้งได้เหมือนซวยงวยจี้ไม่ต้งไหนเนี่ยเจ้าตาดิมายังเน็ตน่ะแล้วเบเจ้าตาไม่สวยเราก็ปัญญาอิอ่ะมีบาชั้นตาดิพิเศษซีเอดิพิเศษปัญญาอิขวัญลันดันดูพี่อ่ะไอ้ด้วยเราနိုင်ငံซื้อออกมาปาวุชิအဲ့ဒီအတွက်ကျွန်တော်တို့ client မှာမိဘချမ်းသာတဲ့ပစ္စည်းစီးရည်ပစ္စည်းမြို့ပေါ်မှာနေတဲ့ပစ္စည်းတက်လက်မှာနေတဲ့ပစ္စည်းကလေးတိုင်းမှာပညာရေးခွန်လာတူဖို့လိုမယ်။ဒါကျွန်တော်တို့ဒီ digital သုံးတဲ့ internet ကိုသုံးတဲ့ခေရောက်ရင်ဘယ်နေရာကမှနိုင်ငံရဲ့ဘယ်နေရာပဲနေနေသုံးနိုင်တဲ့ခွန်လာရှိဖို့လိုတယ်။အဲ့ဒီခွန်လာရှိအောင်ပြင်ဆင်ဖို့လိုတယ်။အဲ့ဒီအတွက်ကျွန်တော်တို့တာဝန်ရှိတဲ့သူတွေပညာရှင်တွေရောနိုင်ငံရေးဆောင်ရွက်တဲ့သူတွေရောပညာရေးဌာနအောင်အားလုံးဝိုင်းစင်းစားပြီးတော့အခုကျွန်တော်တို့အင်တာနက်သုံးနိုင်အောင်အားလုံးကလေးအားလုံးဓာတ်ပုံကြီးများသုံးနိုင်အောင်ကျွန်တော်တို့တိုင်ပင်ပြီးတော့အားလုံးဆောင်ရွက်မယ်ဆိုရင်ဒါရေရှည်အတွက်ကျွန်တော်တို့ပြင်ဆင်ရလဲရောက်တယ်ကျွန်တော်တို့ကလေးတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတကာအတွက်အကျိုးရှိပါတယ
်ဟုတ်ကဲ့ပါခင်ဗျာအချိန်ပြည့်ပြီဆွေးနွေးကြတဲ့ဒေါက်တာသိန်းလွင်ဒေါက်တာတင့်ဆွေတို့နဲ့နားဆင်ကြည့်ရှုတဲ့ပရိသတ်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဆင်းနေဆွေးနွေးခန်းစီစဉ်လဲဒီမှာပဲအဆုံးသတ်ပါရစေဒီစီစဉ်ကိုတော့ VOA မြန်မာပိုင်းရဲ့စနေနေ့ည9:00နာရီကနေ10:00နာရီထိနဲ့တနင်္ဂနွေနေ့မနေ့6:00နာရီကနေ9:00နာရီရေဒီယိုစီစဉ်နေမှာနားဆင်နိုင်တယ်လို့ VOA မြန်မာပိုင်းအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com နဲ့ Facebook ဆက်မျက်နှာတွေမှာလည်းနားဆင်နိုင်ပါတယ်ကျွန်တော်အောင်လင်းဦးပါခင်ဗျာ